မြန်မာနိုင်ငံမှာအရင်ကထက်စာရင်အပြောင်းလဲတွေဖြစ်လာတယ်လို့ပြောရမှာပါပြီးခဲ့တဲ့တောက်ကြနေ့ကသမရဦးသိန်းစိန်နဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်တို့ပထမဆုံးကြိမ်တနားကြာတွေ့ဆုံစကားပြောခဲ့ပါတယ်ဒါဟာနိုင်ငံရေးအရာတွေ့ဆုံပွဲတွေဖြစ်လာဖို့ခြေလှမ်းအစားလို့မြန်မာရေးလှုပ်ရှားသူတွေကသုံးသပ်ကြပါတယ်ဒီဆွေးနွေးပွဲကနေမြန်မာနိုင်ငံရေးအပြောင်းလဲအတွက်အကောင်းဘက်ကဦးတည်သွားနိုင်ပါသလားလို့ SCGUB အဝေးရောက်ညွန်ပေါင်းအစိုးရဝန်ကြီးချုပ်ဒေါက်တာစိန်ဝင်းကိုမေးကြည့်ပါတယ
်အဲ့ဒါတော့ဘယ်အတိုင်းသာလဲဆိုတာရှိတာပေါ့ဥပမာဆိုရင်နိုင်ငံရေးအကျဉ်းသားတွေလွတ်ဖို့နောက်တစ်ခါဒီတိုင်းရင်းသားတော့နယ်ပယ်တွေမှာအထူးသဖြင့်တိုင်းရင်းသားနယ်ပယ်တွေမှာလူခွေချုံပေါက်မှုတွေကျွန်တော်တို့နေ့တိုင်းကြားနေရတယ်အဲ့ဒီကိစ္စတွေကိုလည်းဖြေရှင်းဖို့နော်နောက်ပြီးရင်လည်းကျွန်တော်တို့ဟုတ်လားဒီနိုင်ငံရေးနီးနဲ့ဟာနိုင်ငံရေးပြဿနာတွေဖြေရှင်းဖို့ပေါ့နော်ဒီလိုဟာမျိုးနဲ့စတင်ဖို့လိုပါတယ
်နိုင်ငံရေးအရနှစ်သာရရှိတဲ့ဆွေးနွေးပွဲတွေနောက်တစ်ဆင့်အနေနဲ့ဖြစ်လာဖို့အတွက်လက်ရှိအာဏာယူထားတဲ့ဦးသိန်းစိန်အစိုးရမှာအဓိကတာဝန်ရှိတယ်လို့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဥက္ကဋ္ဌကိုတန်ခဲကပြောပါတယ်
ကျွန်တော်တို့ဒီအတိုက်ခံကောင်းဆောင်ဒါနောက်တစ်ခါလူထုကောင်းဆောင်အနေနဲ့ကတောက်လျှောက်ပြောလာခဲ့တာရှိတယ်။အဲ့ဒါကဘာလဲဆိုရင်နိုင်ငံရေးဆွေးနွေးပွဲတွေကိုအများဆုံးခေါ်ဖို့ဟာကျွန်တော်တို့အားလုံးကလည်းတွေ့ဆုံဆွေးနွေးရေးတွေကိုအများဆုံးလုပ်ဖို့အဲ့လိုတွေ့ဆုံဆွေးနွေးရေးဆိုတာအတိတ်ကရှိတဲ့နိုင်ငံရေးသဘောဆောင်တဲ့တိုင်းပြည်ပြဿနာတွေကိုဖြေရှင်းနိုင်တဲ့နိုင်ငံရေးဆွေးနွေးပွဲအဆင့်ကိုရောက်ဖို့အတွက်အစာပြုံးမှုဖြစ်တယ်လို့ကျွန်တော်ကယူဆပါတယ
်။တစ်ဖက်မှာလည်းမြန်မာအစိုးရကလက်ရှိအပြုသဘောဆောင်တဲ့လုပ်ရက်တွေအပေါ်မှာနိုင်ငံတကာအနေနဲ့အပြုသဘောဆောင်တုံ့ပြန်တာတွေလုပ်ဖို့အမေရိကန်အစိုးရအနေနဲ့မြန်မာပေါ်ပိတ်ဆို့အရေးယူထားတဲ့ချက်တွေကိုရှော့ပေါ်ပေးဖို့ဆိုတာမျိုးမြန်မာရေးလေးလာသူတချို့ကလည်းသုံးသပ်ကြပါတယ်ဒီပေါ်မှာဒေါက်တာစိန်ဝင်းရဲ့အမြင်ကတော
့လောအောင်ဆန်းစုကြည်နဲ့တခါလောက်တွေ့တာနဲ့အဲ့လိုမရပါဘူးကျွန်တော်တို့အတိအလင်းကြင်ညာမယ်အတိအလင်းကြောမယ်ဘယ်အဂျင်ဒါရင်းနဲ့ပြောမလဲဘယ်အခြေအနေရောက်မလဲပြန်ပြီးတော့နောက်ဆုံးလို့မရတဲ့အခြေအနေလားအန္တမျိုးတွေပေါ်မှာတီးပါတယ်။နောက်အထူးသဖြင့်တော့အမေရိကန်နိုင်ငံကသူ့ရဲ့ policy ပေါ့နိုင်ငံခြားရေးဝါဒမှာပထမအချက်ကနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ဖို့ဆိုတာပါတယ်။နော်အဲနိုင်ငံရေးအကျဉ်းသားတွေမလွှတ်ဖက်နဲ့ဒါတိုးတက်မှုပြောင်းလဲလာပြီးတော့ယူဆမှာမဟုတ်ဘူး။ဒီအတိုင်းပဲပေါ့နော်ဒီဖြစ်နိုင်ငံတွေကလည်းဒီမှာ policy ဘွားရေးမှာဆိုရင်လည်းပဲပညာရှင်တွေတောင်းဆိုထားတဲ့ကျုပ်ရင်ကြောင်းလေးတွေရှိတယ်တကယ်ဈေးွက်စီမွားရေးလည်းမဟုတ်ဖဲနဲ့ဘယ်လိုလုပ်ပြောင်းမလဲကျောင်းတော့ကျွန်တော်တော့အကြောင်းမမြင်ဘူ
းမြန်မာနိုင်ငံရေးမှာအဓိကကြတဲ့အမျိုးသားရင်ကြားစစ်ရေးဖြစ်လာဖို့ဆိုရင်အစိုးရဘက်ကနေ2008ဖွဲ့စည်းပုံခြေခံဥပဒေပေါ်မှာညှိနှိုင်းဆွေးနွေးတာတွေကိုလက်ခံလိုက်လျောဖို့လိုတယ်လို့ကိုတန်ခဲကပြောပါတယ
်ကျွန်တော်ထင်တယ်နံပါတ်1ကတော့အမျိုးသားပြန်လည်တင်းမြတ်ရေးဆိုတဲ့အရှင်းကိုကျွန်တော်မရောက်သေးဘူးလို့ကျွန်တော်ယူဆတယ်ဒီနေ့အခြေခံအောက်မှာကျွန်တော်တို့အမျိုးသားပြန်လည်တင်းမြတ်ရေးကိုတည်ဆောက်ဖို့အဆင့်အကောင်းများစွာကျွန်တော်တို့ကြော်ထည့်ရမယ်လို့ထင်တယ်။တူနဲ့တူယုံကြည်မှုတွေတည်ဆောက်ဖို့ဆိုရင်ခုနအစပြောခဲ့တဲ့တစ်ဖက်နဲ့တစ်ဖက်မှာဟလာယုံကြည်နိုင်တော့တဲ့နိုင်ငံရေးအခြေခံတွေရှိဖို့လိုတယ်။ဟလာကျွန်တော်တို့ခုနနိုင်ငံရေးလွတ်လပ်ခွင့်တွေဘယ်လောက်ကျွန်တော်တို့ဒီဗမာပြည်ထဲမှာရနေပြီလဲ။နောက်တစ်ခုကတော့အမျိုးသားတန်းတူရေးအတွက်ဟလာကျွန်တော်တို့တိုင်းရင်းသားတွေရဲ့အခွင့်အလမ်းတွေကဘယ်လောက်ရဒီခြေကံအောက်မှာဒီဒီစနစ်ကိုပြန်တွက်ကြည့်တော့ဒီ2008ဖွဲ့စည်းအုပ်ချုပ်ခြေကံဥပဒေကိုတစ်ဖက်သက်တိုင်ထားတဲ့နောက်မှာကျွန်တော်တို့ခုနပြောတဲ့အမျိုးသားတန်းတူရေးကိုဓာကြီးကိုအလျှော်တင်းမလုပ်ထွေးနဲ့ကျွန်တော်တို့အမျိုးသားတန်းတူရေးဆိုတာသွားလို့မရဘူးလို့ကျွန်တော်တို့ယူဆပါတယ
်မြန်မာဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်တို့နှစ်ဦးတွေ့ဆုံစကားပြောတဲ့မြင်ကွင်းဟာဒီမိုကရေစီအင်အားစုတွေအားလုံးညှော်လင့်နေတဲ့မြင်ကွင်းတစ်ခုလို့ပြောရမှာပါအဲ့ဒီကတဆင့်သက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲတွေကိုအမြန်ဆုံးဆက်လက်အကောင့်ထဲပေါ်ပေးဖို့ဦးသိန်းစိန်အစိုးရကိုပြည်ပရောက်မြမအရေးလှုပ်ရှားသူတွေကတောင်းဆိုထားပါတယ်ရှင်